မြန်မာနိုင်ငံရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုဆန့်ကျင်ရှုတ်ချတာတဲ့85ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီဆုံးဖြတ်ချက်ကိုမြန်မာဘက်ကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်။ဒီနှစ်အောက်တိုဘာလမှာတင်သွင်းထားပြီးရိုဟင်ဂျာတွေပါဝင်ရခိုင်ချင်းကချင်းနဲ့ရှမ်းပြည်နယ်တွေကလူနည်းစုတွေအပေါ်လူ့ခွင့်ရေးချိုးဖောက်မှုတွေအတွက်ကန့်ကွက်ထားပြီးတော့အထူးစိုးရိမ်နေကြောင်းလည်းဖော်ပြထားတဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုနိုဝင်ဘာ18ရက်ဗိုလ်တော်နေ့ကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာမဲခွဲဆုံးဖြတ်ခဲ့တာပါ။မဲခွဲဆုံးဖြတ်တာမှာနိုင်ငံပေါင်း132နိုင်ငံကဆုံးဖြတ်ချက်မူကြမ်းကိုထောက်ခံခဲ့ပြီးမြန်မာနဲ့အတူတရုတ်နဲ့ရုရှားတို့အပါအဝင်6နိုင်ငံကကန့်ကွက်မဲပေးခဲ့ပါတယ်။တောင်ကိုရီးယား၊အိန္ဒိယနဲ့ထိုင်းပါဝင်32နိုင်ငံကတော့မဲမပေးဘဲကြားနေခဲ့ပါတယ်။ OIC နဲ့ EU တို့ကပူးတွဲတင်သွင်းခဲ့တဲ့ဒီမူကြမ်းဟာနိုင်ငံရေးရမြန်မာပေါ်ဖိအားပေးမှုဖြစ်တာမို့ပြက်ပြက်သားသားကန့်ကွက်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတန်မကြီးဦးကျော်မိုးထွန်းကပြောခဲ့ပြီးဆုံးဖြတ်ချက်မူကြမ်းကိုမဲခွဲဆုံးဖြတ်ဖို့တောင်းဆိုခဲ့တာပါ။ဒါအပြင်ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာဒီမိုကရေစီနဲ့ဖက်ဒရယ်ရေးပြောင်းလဲနေတဲ့စိန်ခေါ်မှုတွေနဲ့အာဆာမွတ်စလင်လက်နက်ကိုင်အဖွဲ့နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တွေရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုတော့ထဲသွင်းမထားဘူးလို့လည်းတန်မကြီးဦးကျော်မိုးထွန်းကတုံ့ပြန်ခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့ဒီရင်ဂျာဆိုတဲ့သုံးနှုန်းကိုတရားဝင်လက်ခံမထားပါဘူးခင်ဗျာ။